မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုစုံစမ်းတင်ပြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကော်မရှင်အဖွဲ့ဟာအချက်လက်စုဆောင်ရေးခီးစဉ်ဖြစ်အင်္ဂါနေ့ကရခိုင်ပြည်နယ်ကိုခီးထွက်ခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကိုစုံစမ်းဖို့အပါအဝင်တခြားလူမှုရေးစီးပွားရေးပညာရေးအခြေအနေတွေကိုလေ့လာပြီးအစီရင်ခံနိုင်ဖို့အတွက်အစိုးရတက်လက်ထက်မှာဖွဲ့စည်းထားတဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဟာဇန်နဝါရီလ18ရက်နေ့မှာရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူမြို့ကိုတွားရောက်လေ့လာခဲ့တာပါရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးရဲလွင်ကတော့ကြောက်ဖြူမြို့မှာဒေသဆိုင်ရာလူမှုအခြေပြုအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးဆွေးနွေးခဲ့ကြတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်စီးပွားရေးလုပ်ငန်းရှင်တွေမကပါဘူး CSO တွေနဲ့လည်းတွေ့တယ်လေတွေ့တဲ့အခါကျတော့စီးပွားရေးတခုတည်းမဟုတ်ပါဘူးသူတို့အများကြီးပြောပါတယ်ဘဝင်းတဲ့ထိုင်ကြရေရောနောက်ပြီးတော့ပညာရေးကျန်းမာရေးကိစ္စတွေရောဟောဒီဘက်မှာလိုအပ်နေတဲ့လိုအပ်ချက်တွေပေါ့နော်နံပါတ်7ကိုသူပြည့်လို့ဒီစင်မောလိုအပ်တဲ့ဆိုတဲ့အကြောင်းပေါ့နော
်
ဘဝရည်လာရဒီရှက်ကြီးနဲ့ဆိုရင်အဆင်မပြေတဲ့အကြောင်းလို့ဒီသရှင်မောကြီးရရှိရတော့နော်အဲ့လိုမျိုးတွေလည်းပြောပါတယ်ဒီငဖက်လူဖွဲ့စည်းငင်းငယ်လွန်နေထိုင်ရေးဆိုတာကိုလည်းသူတို့သဘောတူကြပါတယ်ပရိပက္ခအကဲစင်ရေးဆိုတာလိုအပ်တယ်ဆိုတော့ပြောပေမဲ့အဓိကတော့ပုံမျိုးရေးပဲသူတို့ပြောကြပါတယ်
ကျောက်ဖြူမြို့မှာအထူးစီးပွားရေးဆောင်ဖြစ်အရင်အစိုးရလက်ထက်ကလေးကလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဒေတာရင်းမှာစီးပွားရေးလုပ်ငန်းရှင်တွေကသာအကျိုးဖြစ်ထွန်းခဲ့ပြီးဒေတာအတွက်ဖွံ့ဖြိုးတိုးတက်မှုတွေနောက်ကျခဲ့တယ်လို့လည်းဒေတာကန်တွေကပြောပြခဲ့တယ်လို့ဆိုပါတယ
်ဒီအထူးစီးပွားရေးဆောင်ဆိုပြီးတော့လုပ်ခဲ့တာပြီးခဲ့တဲ့အစိုးရလက်ထက်ကလုပ်တယ်အခုလည်းဒါကိုပြန်ပြီးတော့ company အသစ်ပြန်ဖို့ဖွဲ့ဟိုဟာလုပ်တော့ဖွဲ့စည်းထားတဲ့အခါကျတော့အကောင့်တည်းတော့မပေါ်သေးဘူးပေါ့နော်တော်တော်လည်းပဲဒီကြောင့်ချင်းအလုပ်သမားတွေကိုလေ့ကျင့်လာလို့ပါလို့ဆက်လုပ်နေပေါ့လေအားသာအားနည်းချက်တွေကိုသူတို့ဆွေးနွေးတင်ပြတာတွေရှိပါတယ်နောက်ပြီးတော့သူတို့လေလေရပိုင်ဆိုင်မှုတွေဒီကိစ္စကိုပြောတယ်အဲ့တော့ဒီလိုစီမံကိန်းတွေလုပ်တဲ့အခါမှာဓမ္မဥစ္စာဘိုးဘွားပိုင်နဲ့မြေတွေဟိုတင်ခါတဲ့ကိစ္စတွေပါလို့ပေါ့နော်အဲ့ဒါရိုကြီးကိစ္စတွေပါလို့ရတယ်ဟိုတိတ်ဆိုင်ကြကလာမရတဲ့ကိစ္စတွေပါလို့ပေါ့လေအဲ့လိုပဲအားသာကြအားနည်းချက်တွေအများကြီးဆွေးနွေးကြပါဒီတော့ဖွင့်ယူရေးတွေကျူးလို့တိုးတော်လည်းပဲသူတို့စိတ်မကောင်းဖြစ်နေတာကရခိုင်ရဲ့အတိုင်အတာဒါရခိုင်ပြည်သူတွေကမရဘူးဆိုတဲ့အမျိုးပေါ့ဗျာဒီ case ဒီဟိုဟာဝေါ်တွေကတကယ်စီဝိုင်းလုံလန်းရှင်တွေကပဲယူသွားကြပြီးတော့ရခိုင်ပြည်နယ်မှာအထူးသဖြင့်ဒီကြောက်ချူပဝင်းညမှာပေါ့နော်ဒီမင်းမင်းလေးတွေရွာတွေကအများကြီးရှိနေပြီလေတော့အဲ့ဒါလေးတွေကိုသူတို့တော်တော်စိတ်မကောင်းဖြစ်ကြပါတယ
်ဗုဒ္ဓဘုရင့်မှာတော့ကျောက်ဖြူမျိုးက IDB စကန်တစ်ခုကိုတွားရောက်ဖို့ရှိတယ်လို့ဆိုပါတယ်။ဒီစကန်မှာကမန်တိုင်းရင်းသားတွေနဲ့ပြည်တွင်းကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့စကန်ဖြစ်ပြီးသူတို့တွေဟာနှစ်ဖက်လူအဖွဲ့အစည်းပဋိပက္ခတွေအပြီးမှာရွှေ့ပြောင်းနေရခြားထားခြင်းခံခဲ့ရတဲ့သူများဖြစ်တယ်လို့လည်းဆိုပါတယ
်။အကြံမှာတော့ကျွန်တော်တို့ဒီ IDB ကမ်တစ်ခုဝင်မှုရှိပါတယ်။ကျောက်ဖြူမှာဘယ်လိုဖြစ်လဲဆိုတော့အဲ့ဒီအရေးချင်းဖြစ်လိုက်တဲ့အပေါ်မှာဒီကျောက်ဖြူမျိုးပေါ်မှာနေနေတဲ့ဟိုတချို့လည်းကမ္မလည်းရှိကြပါတော့တချို့လည်းကမ္မမဟုတ်တော့လည်းပဲနိုင်ငံသားဟိုအရေးချင်းပြင်းပြတဲ့အတွက်ဟိုနိုင်ငံသားရထားတဲ့လူတွေလည်းရှိကြပါတော့အဲ့ဒီလူတွေကသူတို့ဥယျာဉ်တွေကိုဆုံးပြီးတော့ IDP camp တွေမှာသွားနေနေရတယ်သူတို့ဥယျာဉ်တွေကပြိပက္ခတွေမှာဟိုဖြည့်ဆည်းခြင်းလည်းမခံဘူးဒီတိုင်းပဲရှိနေကြတာပေါ့လေအဲ့ဒါတွေတော့အခြေတစ်ခုရှာအောင်ပါလို့ဆိုတော့သူတို့ကတော့အမျိုးမျိုးပြောနေကြကြတယ်ကျွန်တော်စိတ်ပြင်းသူတို့အဲ့မှာသွားထားခြင်းခံရတယ်လို့တော့ကျွန်တော်အဲ့လိုပဲသဘောပေါက်တယ်လုံးဝရရပေါ့နော
်အဖွဲ့ဝင်ခုနှစ်ဦးလိုက်ပါလာခဲ့တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဟာကြောက်ဖြူနဲ့ရံပြဲခီးစဉ်ပြီးမှရားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့လည်းရှိနေပါတယ်ရခိုင်အကြံပေးကော်မရှင်ကိုဩဂုတ်လ24ရက်နေ့ကပြည်ရင်းပြည်ပတက်သည့်ပညာရှင်တွေနဲ့ဖွဲ့စည်းထားတာပါဒီကော်မရှင်မှာကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့မစ္စတာကိုဘီအာနန်ကဥက္ကဋ္ဌဖြစ်ဆောင်ရွက်နေတာပါဒါအပြင်မစ္စတာကိုဖီအာနန်ကိုရန်ရခိုင်ပြည်နယ်ကိုနှစ်ကြိမ်တိုင်တိုင်တွားရောက်လေ့လာခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ရခိုင်ပြည်မြောက်ပိုင်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဒီကော်မရှင်စတင်ဖွဲ့စည်းစဉ်ကတော့ဝေဖန်မှုတွေကန့်ကွက်မှုတွေရှိပေမဲ့နောက်ပိုင်းမှာတော့ကော်မရှင်ကိုဒေသဆိုင်ရာလူအဖွဲ့အစည်းတွေကလက်ခံတွေ့ဆုံခဲ့ပါတယ်။ဒီကော်မရှင်အနေနဲ့2018ခုနှစ်ဩဂုတ်လမတန်ခင်မှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုလေ့လာပြီးအစိုးရကိုအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်ရှင်